လေးရှားနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ထိုင်းနိုင်ငံဆုံကလာပြည်နယ်ဟက်ရိုင်မြို့နယ်ထဲမှာဟင်းသီးဟင်းရွက်တည်ဆောင်လာတဲ့ကားပေါ်မှာဖွက်ပြီးလူပွဲစားတွေတည်ဆောင်လာတဲ့မြန်မာနိုင်ငံသားအထောက်ထားမဲ့90ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကအောက်တိုဘာလ19ရက်နေ့ကဖမ်းဆီးမိခဲ့တယ်လို့မလေးရှားကိုခိုးဝင်မဲ့မြန်မာ30ကိုလည်းရဘူရီမြို့နယ်ထဲမှာထပ်ပြီးတော့ဖမ်းဆီးခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မိုင်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမလေးနယ်စပ်ဆုံကလာပြည်နယ်ဟက်ရိုင်မြို့နယ်ထဲမှာဟင်းသီးရင်ရွက်တည်ဆောင်လာတဲ့ကားထဲမှာဖွက်ပြီးလူပွဲစားတွေတည်ဆောင်လာတဲ့မြန်မာလူသားလူငယ်အမျိုးသား38ဦးနဲ့အမျိုးသမီး73ဦးတို့ကိုဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။နေရာဆုံကလာမှာအဖိုင်မှာပေါ့နော်အဲဒီဖမ်းမိတဲ့ဟာပေါ့အဲဒီဆိုနေဒီသူတို့ဖမ်းမိတဲ့နေရာတော့ဟိုရတ္တပုံပေါ့အဲဒီမှာဖမ်းမိရသာနစီမှာလူ50လေမြန်မာနိုင်ငံသားထောက်ထားအဲဒါဖမ်းမိတယ်ဆိုတော့သူကမလေးရှားကိုသွားဖို့ပဲကောင်းသမားတော့ခိုင်းကောင်းသမားတော့လည်းမိရလေမိရလေမင်းကညအဘက်မှာလည်းတခါမိတဲ့တောက်စုလည်းရှိသေးတယ်အဲ့ဒါလည်းအဲ့ဒါကအကျောက်30ရှိနေတယ်အဲ့ဒီ30အဲ့တော့လည်းတို့ကတော့လက်ပူကြီးလက်ပူလေးပဲခေါ်တာပေါ့နော်သူတို့တွေအဲ့ဒီပြန်ရင်းနေမှာလေပါလာပြီးခေါ်မဲ့ပွဲလာတော့စောင့်နေတော့တို့နေနေကန်တိုင်းနေပေါ့ဗျာမလာဖန်တော့အဲ့ဒါသူတို့မိသွားအဲ့ဒါသူတို့တွေ့တော့လမ်းပြီးတော့ဒါပေါ့အကျောင်းကြားကြပေါ့အဲ့ဒါတွေကလည်းကျွန်တော်ပြောမှာအဲ့ဒီမလေးရှားသွားမဲ့အုပ်စုတွေလည
်းဒီအပိုင်းမှာပဲဖမ်းမိသူ80ကျော်ရှိပြီးတပ်ပီနယ်ထဲမှာလည်းကားအောက်မှာအံဝက်လုပ်ပြီးလူပွဲစားတွေတည်ဆောင်လာတဲ့အသက်18နှစ်အောက်မိန်းကလေး2ဦးကိုလည်းထပ်ပြီးတော့ဖမ်းမိခဲ့ပါတယ်။လူပွဲစားတွေဟာအသက်အန္တရာယ်များတဲ့နီးလန်းတွေနဲ့မြန်မာနိုင်ငံသားတွေကိုတည်ဆောင်နေကြတယ်လို့လည်းမြန်မာပြည်သားများအရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ်
။ဒီအလုံးပိတ်တဲ့ကားရဲ့အောက်ခြေမှာခိုးဝဲလိုက်ပါလာတဲ့မြန်မာမင်းကလေးငယ်2ယောက်ဆက်ရှင်နဲ့မပြေသေးဘူးအဲသူတို့တွေကိုထိုင်းလူကျိုးခွဲရနေခန်းပြီးတယ်ဟင်းသီးရပို့တဲ့ကားတွေအောက်ခြေတွေမှာအဲတခါတရံမှာကျွန်တော်တို့စက်ကူပါထည့်ထားတဲ့ကားတွေတခါတရံပြီးဘောကသုံးတဲ့ပစ္စည်းတွေအဲ့လိုပုံစံမျိုးတွေရဲ့အောက်ခြေတွေမှာခိုးဝဲလိုက်ပါလာတဲ့မြန်မာလူသားတွေဟာအသက်ရှူကျနိုင်တယ်အစာရည်ကပြတ်လက်တယ်အခက်မသိရင်အသက်ဆုံးကျုံးသွားနိုင်တယ်
အရင်တုန်းကလည်းအလုံးပိတ်ထားတဲ့ကားတွေပေါ်မှာခိုးဝဲလိုက်ပါရင်အသက်သေဆုံးခဲ့ရတဲ့ဖြစ်ရပ်တွေမကြာခဏဖြစ်ခဲ့ပါတယ်။ထိုင်းတောင်ပိုင်းမှာတော့အော်တိုဘာလာအတွင်းအခုလိုမျိုးအထောက်ထားမဲ့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိတာ17ကြိမ်ခန့်ရှိပြီး3ကြိမ်လောက်ကတော့ထိုင်းမလေးနယ်စပ်ကနေမလေးရှားနိုင်ငံတွေကိုခိုးဝင်မှုစ조사ကြသူတွေဖြစ်တယ်လို့လည်းအလုံသမားရေးဆောင်ရွက်နေသူတွေကပြောကြပါတယ်။မြန်မာနဲ့မလေးရှားနိုင်ငံတို့နဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအဖြစ်များနေတဲ့ထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုဒီနှစ်ပိုင်းတွင်မှစ조사လုပ်ဆောင်ခဲ့ပါတယ်။ဒီအတွက်ဒီနှစ်မှာတော့အမေရိကန်နိုင်ငံကြားရေးဌာနက TR2 စောင့်ကြည့်အဆင့်ကနေပယ်ဖျက်ပြီးလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုကောင်းမွန်စွာလုပ်နိုင်ခဲ့တဲ့အတွက် TR2 အဆင့်ကိုရှော့ချသတ်မှတ်ပေးခဲ့ပါတယ်ရှင်။
ထိုင်းမလေးနယ်စပ်မှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေဖမ်းဆီးမိတဲ့တဲ့ရင်မအေးမှပြောပြပေးခဲ့တာပါ။